န်းကြီးတင်လွင်ကုလွတ်လာတဲ့ခြေအနေလေးပြောပြပါအောင်ရှင
်သူတို့ကျွန်တော်ကိုအမကံပေးတယ်ဗျအမကံနဲ့ကျွန်တော်လွတ်လာတာပါ
လက်မရောထိုးခဲ့ရလားရှင
်အဲလက်မတော့အမကံပေါ့နှစ်ကောင်ထိုးတယ်နော်လမ်းလျှောက်မှာတစ်ခါလက်မထိုးတယ်အဲသုံးခါပေါ့နော်ကျွန်တော်အဲကျမကြီးကြောင့်သူတို့ပြန်လွတ်ပေးလိုက်တယ်လို့အမကံမှာအဲ့လိုလည်းပါတယ်ပေါ့
ဟုတ်ကဲ့အခုကျမကြီးခြေနေရောဘယ်လိုရှိနေလဲရှင
်ကျမကြီးရောရင်တိုင်းပဲဗျာသိအဆင်မပြေဘူးပေါ့
ကိုညီညီလေးကိုဖမ်းပေါင်းတော့အခြေအနေကိုရောပြောပြပေးပါအောင်ရှင်
အဲ့တော့ဒီ12လပိုင်းတည်းကနေပိုင်မြို့နယ်ကကျွန်တော်ငယ်ချင်းမိတ်ဆွေကိုညီညီတို့အိမ်မှာခဏတည့်နေတော့ကျွန်တော်ရန်ကုန်ဆေးလာယူတာဗျဆေးလာယူနေတန်တမန်နေနဲ့နည်းနည်းတွေ့ကြရစီတယ်တွေ့တာအဲ့ဒါဆေးလာယူကျွန်တော်ကိုညီတို့အိမ်မှာတည့်နေတော့သူတို့လာဖမ်းလာဗျအကြောင်းကိစ္စတွေမေးကြရစီလို့ပါတဲ့အဲ့မကင်ကြောင်လို့သာနာကုန်ကြီးကြောင်သာနာသိပ္ပံကြောင်နဲ့အဲ့ဒီအောင်ဘောရီဓမ္မရုံတို့ကျွန်တော်ခွန်တာပေါ့အဲ့ဒါကိုသူတို့မေးကြရစီလို့ပါတယ်ကျွန်တော်အဲ့ဒါနေုံအဲ့ဒီကိစ္စနဲ့ပဲရှင်းထားပြီးသားတော့ကျွန်မနာနိုင်ငံတော်သမ္မတမာနာကရုံမှာအားလုံးရှင်းထားပြီလို့ဒီခေါ်ရေးဆက်နေရလို့အဲ့အဲ့တော့ကျွန်တော်တို့ကမေးစရာရှိလို့ပါဆိုတော့ပြောပြီးတော့ချိန်ချောက်တယ်နှစ်ကြိမ်ချိန်ချောက်တယ်ဗျချိန်ချောက်ပြီးတော့ကျွန်တော်ကိုဖမ်းတယ်ထိုးတဲ့ထဲတော့မှတန်လျင်ရဲချုပ်ရဲစင်ကြံမှာအဲ့ဒီနှစ်ပွင့်နဲ့ရဲတယောက်နဲ့တပွင့်နဲ့ရဲတယောက်ကကျွန်တော်ကိုအဲ့ဒီအောင်မိုးရီတမန်ဖုန်းနဲ့ကိစ္စကိုအညာအဲ့ထွက်ချက်ခေါ်တယ်လားသူတို့အဲ့ဒါတောင်းတယ်ဗျ
ကိုညီညီလေးအနေနဲ့ကရောဘာကြောက်ဖမ်းတယ်လို့ရောယူဆလဲရှင
်အဲ့သူတို့ကတော့အဲ့လိုအကြောင်းပြပြီးဖမ်းလာတယ်ဗျအမှန်တော့သူတို့ဒီကျွန်တော်တို့လက်ဘရောင်းတော်ကြီးနေစီမံကိန်းဆန္ဒပြပွဲမှာဖုန်းကြီးတွေမှာ60ကျော်ထိခိုက်ဒဏ်ရာရတော့တယ်ဗျအဲ့တော့ကိုတန်ငါတွေကိုကျွန်တော်စီစဉ်မှာဟိုသူတို့ဆိုရင်လည်းသဘောလည်းပါပါတယ်ကျွန်တော်29ရက်နေ့ကမန်းလေးမှာစီဝေးထိုင်တော့အဲ့မှာတန်ငါတွေစီဝေးထိုင်ကျွန်တော်အဲ့မှာနည်းနည်းပြောခဲ့တယ်အကြံပြုခဲ့တယ်အဲဓမ္မဝိညာဉ်နဲ့အညီရှင်တွဲချမှတ်တဲ့လုပ်ငန်းစဉ်တွေပေါ်ဆောင်ဖို့ပေါ့အဲ့မှာကျွန်တော်အစီအစဉ်မှာပြောတယ်ပြီးတော့ကျွန်တော်ဦးစင်းနေလည်းပဲအဲ့ဒါလေးဆက်လုပ်ဖို့ကျွန်တော်ပြောခဲ့ပြောပြီးတော့ကျွန်တော်ရန်ကုန်တက်လာတာဗျတန်တမန်တချို့နဲ့တွေ့ကြရရှိလို့ဈေးနဲ့ကုန်တွေကနဲ့သူတို့ကတော့ကျွန်တော်တန်ငါးလေးကိုဆက်ဦးဆောင်မှာသူတို့ဆိုရင်လေတလားပေါ့တာပါပဲ
ဟုတ်ကဲ့အခုလည်းဒီလက်ဘရောင်းတောင်ရင်းနဲ့ပတ်သက်ပြီးတော့နေ့စဉ်လိုပဲဆန်းသပြနေကြတာတွေရှိတော့ကိုညီညီလင်ကရောဘယ်လိုသဘောရလဲရှင
်ကျွန်တော်တို့2000ခွန်ရွှေဝံတော်လမ်းရင်းကဲတောင်းတရားကအခုကမှတန်ခါနှစ်ပါးကိုစတိုင်မှာကျိုးနေတော့ပြီးတော့နှစ်တလမှာတော်ရည်နဲ့ရိုက်နေတယ်ဖန်ပြည်နဲ့ထောင်းနဲ့ထဲတယ်ဒါတွေကြောင့်တန်ခါနှစ်ပါးကိုစော်ကားလို့အဲတကောင်လုံးခုံကြီးတွေကပတ်တာနဲ့ကိုယ်တနာကဆောင်ကြကြတယ်ဒါပေမဲ့အခုကမှအကြောင်းခံကနှစ်ပါးပဲဗျအခုလက်ဘရောင်းကြီးနေစီမံကိန်းဆန္ဒပြပွဲမှာခံရတာကအမ60ကျော်ရှိတယ်လူတွေပါတယ်အဲ့တော့ကျွန်တော်ဒီကိစ္စကိုသိရှင်းပြနေကြတော့မလို့တော့ထင်တယ
်ဟုတ်ကဲ့ကိုညီညီလေးကအခုနေဦးပြန်မလာဒီရန်ကုန်မှာပဲရှိနေဦးမှာလားရှင်ဘာတွေလောက်ဖို့အစီအစဉ်ရှိလဲရှင
်ပြောလို့တော့မရဗျမိဘတွေနဲ့ကြားမှာမကောင်းဘူးဗျကျွန်တော်အိမ်နဲ့ပြန်မှာကျွန်တော်လောလောဆယ်တော့ရန်ကုန်မှာရှိပါတယ်ကျွန်တော်အလုပ်တွေလုပ်နေတာရှိတယ်ကြားမှာမကောင်းဘူးဗျချောင်းတော်လာရေးမှာဦးဆောင်တဲ့တန်ခါတွေရှိတယ်ပါဝင်ခဲ့တဲ့တန်ခါတွေဒီလရှင်နေရှိတယ်ကိုယ်နေရှိတယ်အချို့ထွက်ပြကြတယ်တချို့ထောင်းကြကုန်ကြတယ်အဲ့ဒီမှာထောင်းထွက်လာတဲ့တန်ခါတွေမှာမဒီနောရှင်နေမှာနေပြာအကြောင်းတွေအခက်အခဲရှိတယ်လူထွက်နေကြတယ်အဲ့ဒီတွေကျွန်တော်စူးစမ်းနေတယ်နောက်တစ်ခုတခါမျိုးဖြစ်နေတဲ့ဒီကရုံးနေနဲ့ပတ်သက်ပြီးတော့ပြည်လည်ငင်းချမှုတွေရအောင်ငင်းချဆိုတာသူရှင်တွေနေထိုင်နိုင်တဲ့အခြေအနေတွေဖြစ်ပေါ်အောင်ကျွန်တော်တို့ကြိုးစားနေတဲ့အလုံးစုံတွေရှိတယ်။နောက်တစ်ခုကအချင်းနဲ့တံလွင်တစ်ချောင်းမှာဖြစ်နေတဲ့စစ်ပွဲတွေပေါ့ဒါတွေအဆုံးသတ်ရေးအတွက်အဲ့ဒါတွေဆက်လုပ်သွားမှာပါပဲ
။ဟိုအမကန်နဲ့လွတ်လာတာဆိုတော့ဟိုနောက်ထပ်ယုံကျင်းတွေပါတွေရောရှိလာရှင်ဘယ်တော့လောက်လို့ပြောလဲရှင
်။အဲယုံကျင်းကိုသူကရက်မပေးဘူးဗျ။ရက်ခေါ်နေပါလိမ့်မယ်ဆိုပြီးတော့တန်နေတရားရုံတရားစီရင်ပြောတယ်ဗျ။အစကလေးရနေလားဆိုမဟုတ်ဘူးလေကလေးနေမဟုတ်ပါဘူးလေ။ယုံကျင်းဟာဒီရက်မရှိပါဘူးလေ။ရက်ခေါ်တဲ့အချိန်မှာယုံကျင်းပါမယ်တဲ့အဲ့လိုပြောတယ်ဗျ။ဘာလို့မှတော့ကျွန်တော်လည်းမသိဘူး။ကျွန်တော်ရဲ့အချင်းနဲ့ဥစုဟန်လည်းအချင်းနဲ့30တဲ့တော့တစ်ခါမှမကြုံဘူးတော့အာမခံအမျိုးအစားပေါ့။အဲ့လိုမှတ်ချက်ချတယ်ဗျ။ဟုတ်ကဲ့
။ကျေးဇူးပါနော်